မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေညီညာရေးလှုပ်ဆောင်နေမှုတွေမှာဖွံ့ဖြိုးတိုးတက်စေဖို့အတွက်ထောက်ပံ့ကူညီတဲ့အနေနဲ့ဂျပန်နိုင်ငံကယန်ဘီလီယံ40ပေးအပ်သွားမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံ9ရက်ကြာခီးစဉ်တွင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံစဉ်မှာအခုလိုပြောကြားလိုက်တာပါ။ခေါင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးပွဲအပြီးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားချက်တွေနဲ့ပတ်သက်ပြီးတော့ဒေါခင်မျိုးသက်ကအပြည့်စုံပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးရဖို့အတွက်ကြိုးပမ်းနေတဲ့အစိုးရတဲ့အတွက်ဂျပန်အစိုးရကကူညီပံ့ပိုးတဲ့အနေနဲ့ဂျပန်ယန်ဘီလီယံ800ပေးမှဖြစ်ပြီးဒါဟာမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ရည်ရွယ်ပြီးပံ့ပိုးပေးတယ်လို့ယုံကြည်ကြောင်းဗုဒ္ဓဘူးနေ့မှာဂျပန်ဝန်ကြီးချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ
်။ဝန်ကြီးချုပ်ကြီးပြောသွားတဲ့ထောက်ပံ့မှုတွေမှာဆိုရင်ကျမတို့ငြိမ်းချမ်းရေးရရှိဖို့အတွက်ဘီလီယံ40နောက်ပြီးတော့ကျမတို့ဒီတိုင်းဒေသတွေနဲ့တခြားတိုင်းဒေသနေမြေမဟုတ်တဲ့နေရာတွေကြမှာကွဲဟာကွာဟမှုတွေလည်းကြာဆင်းသွားဖို့အတွက်ကြေးလက်တော်ရတွေနဲ့မြို့တွေကြမှာကွာဟမှုတွေကြာဆင်းသွားဖို့အတွက်ဘီလီယံ800ပံ့ပိုးတယ်ဆိုတာလည်းကျမတို့နိုင်ငံရဲ့တည်ငြိမ်ညင်းကြမှုအတွက်လည်းဖြစ်ပါတယ်ဖွံ့ဖြိုးတည်တက်ဖို့အတွက်လည်းဖြစ်ပါတယ
်ဂျပန်ဝန်ကြီးချုပ်ရှင်ဆူအာဘေကမြန်မာနိုင်ငံတခွန်းအမျိုးသားပြန်လည်တည်မြဲရေးအတွက်အသီးပွင့်တွေဖြစ်လာစေဖို့အတွက်မျှော်လင့်ထားကြောင်းပြန်လည်ပြောကြားခဲ့တာပါမြန်မာနိုင်ငံမှာ NLD အစိုးရတည်တက်လာခဲ့ပြီးတဲ့နောက်ပထမဆုံးချိန်ဖြစ်တဲ့ဂျပန်နိုင်ငံကိုလာရောက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုဗုဒ္ဓဘူးနေ့ညနေပိုင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတိုကျိုမြို့ကအာကာဆာကာအစိုးရဧကီဟာမှာဂုဏ်ပြုအခမ်းအနားနဲ့ကြိုဆိုခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံပွဲမှာစီးပွားရေးကာကွယ်ရေးခံတာတွေမြင့်တင်ဖို့လူအစွမ်းအားရင်းမြစ်ဖွံ့ဖြိုးရေးနဲ့လူငယ်ရေးချာအပြန်အလှန်ဖလှယ်ရေးအပြင်မြန်မာနိုင်ငံမျိုးသားစည်းလုံးရေးလုပ်ငန်းတွေမှာတိုင်းဒေသတွေဖွံ့ဖြိုးရေးအတွက်ဂျပန်ကပူးပေါင်းပါဝင်ဆောင်ရွက်ဖို့အပါအဝင်နှစ်နိုင်ငံဆက်ဆံရေးနဲ့ဒေသရင်းကိစ္စရပ်တွေကိုကြေကြေပြန့်ပြန့်ဆွေးနွေးခဲ့ပါတယ်ဒေတာရင်းကိစ္စရပ်တွေထဲမှာနိုင်ငံတကာရဲ့ဝေဖန်မှုတွေကိုဂရုမစိုက်ဘဲနျူကလ িয়ার နဲ့ဒုံးလက်နက်တွေထုတ်ဖို့အတွက်ကြိုးစားနေတဲ့မြောက်ကိုရီးယားအရေးလဲပါဝင်ပါတယ်။ဝန်ကြီးချုပ်အာဘေကမြောက်ကိုရီးယားအရေးနိုင်ငံတကာရဲ့ကြိုးပမ်းမှုမှာမြန်မာပါဝင်လာဖို့အတွက်တိုက်တွန်းခဲ့ရမှာဒေါန်ဆန်းစုကြည်ကဂျပန်ရဲ့မြောက်ကိုရီးယားပေါ်မှာရည်တည်ချက်ကိုမြန်မာကနားလည်လက်ခံကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံနေနဲ့မြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးရှိပြီးဂျပန်ကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးမရှိပါဘူး။ရှင်းလင်းပွဲအပြီးမှာမြန်မာနဲ့ဂျပန်နှစ်နိုင်ငံအစိုးရတွေကြားဂျပန်ပြည်ပပူးပေါင်းဆောင်ရွက်မှုလုံအားပေးများဆီလူရဲ့သဘောတူစာချုပ်လွှာကိုပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တမတ်ကြီးတာတိရှိဟီကူချီတို့ရဲ့လက်မှတ်ရေးထိုးပွဲကိုတက်ရောက်ခဲ့ကြပြီးနှစ်နိုင်ငံခေါင်းဆောင်နှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲမှာမြန်မာအစိုးရတွေကိုဂျပန်နိုင်ငံကထောက်ခံပံ့ပိုးကြောင်းဝန်ကြီးချုပ်အာဘေကပြောပါတယ်။
日本にとってミャンマーは自由
မြန်မာနိုင်ငံဟာဂျပန်နိုင်ငံရဲ့မိတ်ဆွေပါကျွန်တော်တို့နှစ်နိုင်ငံကြားလွတ်လပ်မှုဒီမိုကရေစီအခြေခံလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးတွေလိုအခြေခံစံတန်ဖိုးတွေကိုဝေမျှလိုသလိုမြန်မာအစိုးရတည်းရဲ့ကြိုးပမ်းအားထုတ်မှုတွေကိုဂျပန်နိုင်ငံကအပြည့်အဝထောက်ခံပံ့ပိုးပေးနေပါတယ်
ဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံမှာတမိုင်းဆာမျက်နှာတစ်ချက်ကိုဖွင့်လှစ်ခဲ့တာဖြစ်ပြီးဂျပန်ဟာမြန်မာနဲ့ဆက်လက်ပြီးလက်တွဲသွားနိုင်မယ်မိတ်ဆွေကောင်းတစ်ချက်အဖြစ်နဲ့မြန်မာနိုင်ငံကယုံကြည်ထားကြောင်းပြန်လည်ပြောကြားခဲ့တာပါဝန်ကြီးချုပ်အာဘေကတော့အခုဂျပန်ကပေးတဲ့အကူအညီတွေကနေကြေးရွာနေလူစုအတွက်အလုပ်ကံတွေဖန်တီးပေးနိုင်အောင်နဲ့ဆက်မှုလုပ်ငန်းတိုးတက်လာအောင်လုပ်ပေးဖို့တွေပါဝင်ကြောင်းပြောကြားခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံကတက်တန်းကြာရှည်နေပြီဖြစ်တဲ့ရေအားလျှက်စစ်ထုတ်ဆက်ယုံကြီးနှစ်ခုပြန်လဲပြီးပြင်ဆင်ဖို့ချင်းငွေတွေထုတ်ပေးဖို့လုပ်မှာဖြစ်ကြောင်းလည်းပြောပါတယ်ဂျပန်နိုင်ငံကမြန်မာနိုင်ငံဒီမိုကရေစီရဲ့ကြိုးပမ်းမှုတွေအောင်မြင်စေခြင်းနဲ့စေတနာနဲ့ကူညီထောက်ပံ့မှုတွေကိုတန်ဖိုးထားတဲ့အနေနဲ့ဒီကူညီမှုတွေကိုအကျိုးရှိအောင်ကြိုးစားမယ်လို့လည်းဒေါန်ဆန်းစုကြည်ကကတိပြုခဲ့ပါတယ
်ကျမတို့နိုင်ငံအောင်မြင်စေခြင်းလဲဆိုတာလည်းကျမယုံကြည်ပါတယ်ဒါကြောင့်မို့လို့အခုအချိန်မှာဆိုလို့ရှိရင်ဒီမိုကရေစီအောင်မြင်ဖို့အတွက်ညီညာရေးရရှိဖို့အတွက်ဖွံ့ဖြိုးတိုးတက်ဖို့အတွက်ဂျပန်နိုင်ငံကနေပြီးတော့စိတ်အားထက်သန်စွာနဲ့ကူညီတာကိုကျမတို့ကနေပြီးတော့တန်ဖိုးထားပြီးတော့ဒီလိုကူညီမှုတွေဟာတကယ့်ကိုအကျိုးရှိအောင်လို့ကျမတို့ကနေပြီးတော့ကြိုးစားသွားပါမယ်ပြောချင်ပါတယ်
ဒေါန်ဆန်းစုကြည်ဟာဗုဒ္ဓဘူးနေ့မနေ့ပိုင်းမှာပဲဂျပန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့ပါတယ်။အခုလိုဂျပန်နိုင်ငံ9ရက်ကြာခီးစဉ်အတွင်းဒေါန်ဆန်းစုကြည်ဟာ1980နှစ်တွေတုန်းကသူကေသနစာရန်ရေးဖို့အတွက်6လကြာတွားရောက်ခဲ့တဲ့ကျိုတိုတက္ကသိုလ်ကိုတွားရောက်မှဖြစ်တယ်လို့ဂျပန်ဧကရစ်နဲ့မိဖုရားတို့နဲ့ပါတွေ့ဆုံဖို့စီစဉ်ထားပါတယ်။ဒေါန်ဆန်းစုကြည်ဟာတောက်ကြံနဲ့ညက်နေ၄နာရီမှာဂျပန် National Press Club သတင်းတောင်များအသင်းမှာသတင်းစာရှင်းလင်းပွဲတစ်ရပ်ပြုလုပ်မှာဖြစ်ပြီးစနေနေ့မှာတော့ဂျပန်ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်။